ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးကိုတရားစွဲဖို့ငါးဖန်သမားဒါဇင်နဲ့ချီမနီလာမြို့ရမှာဒီကနေ့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။တောင်တရုတ်ပင်လယ်ကဖိလစ်ပိုင်ရင်းနှီးနှမိတ်ထဲမှာတရုတ်ကိုသမ္မတကငါးဖန်ခွင့်ပြုတာဟာနိုင်ငံရဲ့အရင်းအမြစ်တွေဆုံးရှုံးစေတယ်လို့ဆန္ဒပြသူတွေကထောက်ပြနေကြပါတယ်။ဖိလစ်ပိုင်စီးပွားရေးဆောင်ထဲမှာတရုတ်ကိုငါးဖန်ခွင့်ပြုခဲ့တယ်လို့တရုတ်သမ္မတစီဂျင်ပင်ကို2016ခုနှစ်တုန်းကသူနှုတ်ကပတ်ပေးခဲ့တဲ့အကြောင်းသမ္မတဒူတာတေးကပြီးခဲ့တဲ့လတုန်းကပြောကြားခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သမ္မတကိုတရားစွဲဖို့အတွက်ဆန္ဒပြခေါင်းဆောင်တွေကတောင်းဆိုနေကြတာပါ။သမ္မတဒူတာတေးလက်ထံမတိုင်ခင်ကတရုတ်နဲ့ဖိလစ်ပိုင်ဟာတောင်တရုတ်ပင်လယ်ထဲမှာရေပြင်နယ်နိမိတ်ပိုင်ဆိုင်မှုနဲ့ပတ်သက်လို့တင်းတင်းမာမာဖြစ်ခဲ့တဲ့နိုင်ငံနှစ်ခုဖြစ်ပါတယ်။ရေနယ်နိမိတ်ကိစ္စနိုင်ငံတကာခုံတမာတိအဖွဲ့ကအဆုံးဖြတ်ပေးဖို့အထီးဖိလစ်ပိုင်ကဆောင်ရွက်ခဲ့တာပါ။သမ္မတဒူတာတေးကတော့တရုတ်ခေါင်းဆောင်တွေနဲ့နီးကပ်တဲ့ဆက်ဆံရေးတည်ဆောက်နေပုံရပြီးတော့တရုတ်ရဲ့စီးပွားရေးဆိုင်ရာကူညီထောက်ပံ့မှုတွေကိုလည်းလက်ခံခဲ့ပါတယ်။နိုင်ငံပိုင်ဆိုင်မှုအငင်းပွားနေတဲ့ကြောက်တန်းခုနှစ်ခုကိုတရုတ်ကမြေဖို့ကျွန်းပေါ်ခဲ့တဲ့အတွက်ကြကြပြင်းပြင်းသဘာဝပတ်ဝန်းကျင်ထိခိုက်မှုတွေဖြစ်ခဲ့တယ်လို့ဖိလစ်ပိုင်အစိုးရအရာရှိဟောင်းနှစ်ယောက်ကဒီနေ့အစောပိုင်းကပြောကြားခဲ့ပါတယ်။